မေလ3ရက်တနင်္ဂနွေနေ့ထိ COVID-19 ကပ္ပကရောဂါကူးစက်မှုပေါင်း 3.44 သန်းရောက်ရှိသွားပြီဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့တွက်ချက်မှုစီးရင်တွေအရဒီရောဂါကြောင့်လူပေါင်း 2,400,000 ကျော်အသက်သေဆုံးခဲ့ကြရပြီလည်းဖြစ်ပါတယ်။2019ခုနှစ်ဒီဇင်ဘာလတရုတ်နိုင်ငံမှာပထမအဦးဆုံးကူးစက်မှုကိုအတည်ပြုခဲ့တဲ့အချိန်ကစလို့အခုအခါကမ္ဘာပေါ်ကနိုင်ငံတွေနဲ့အုပ်ချုပ်ခံနေမြေတွေစုစုပေါင်း210ကျော်မှာCOVID-19 ကူးစက်ရောဂါဖြစ်ပွားကြောင်းအတည်ပြုသတင်းတွေရရှိခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကူးစက်မှု17သိန်းခွဲနီးပါးနဲ့သေဆုံးသူ6,600ကျော်ရှိတာကြောင့်ကမ္ဘာပေါ်မှာ COVID-19 ရောဂါတဲ့အများဆုံးခံရတဲ့နိုင်ငံဖြစ်ပါတယ်။စပိန်နိုင်ငံကဒုတိယအများဆုံးဖြစ်ပြီးကူးစက်မှု23,000ကျော်ရှိပြီးသေဆုံးသူ24,000ကျော်ရှိပါတယ်။အီတလီကတတိယအများဆုံးဖြစ်ပြီးဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကစတုတ္တနဲ့ပြင်သစ်မှယောဂါတန်အခမ်းအနားဆုံးနိုင်ငံတွေဖြစ်ပါတယ်။စပိန်နိုင်ငံမှာနိုင်ငံတွင်းအသွာအလာကန့်သတ်မှုတချို့ကိုစနေနေ့ကပြန်လည်ဖေရှားပေးခဲ့ပါတယ်။အလားတူအီတလီနိုင်ငံမှာလည်းကန့်သတ်ချက်တချို့ကိုဒီကနေ့တနင်္လာနေ့ကစပြီးဖေရှားပေးမှာဖြစ်ပါတယ်။